democracy အတွင်းကူးပြောင်းနေတဲ့လက်ရှိမြန်မာနိုင်ငံမှာလုံလောက်တဲ့တိုးတက်မှုတွေရှိနေပြီးတော့ရှေ့လျှောက်နိုင်ငံတကာရဲ့ပိတ်ဆို့အရေးယူမှုတွေမလိုအပ်တော့ဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနိုင်ငံတကာထိပ်တန်းသတင်းမီဒီယာတစ်ခုဖြစ်တဲ့ CNN နဲ့တွေ့ဆုံမိန့်ခွန်းမှာပြောကြားလိုက်ပါတယ်။ဒါအပြင်လွှတ်တော်မှာစစ်တပ်က25ရာခိုင်နှုန်းပါဝင်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းပြင်ဆင်နိုင်အောင်သူ့အနေနဲ့ဆက်ပြီးတော့စူးစမ်းသွားမှာဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကပြောခဲ့ပါတယ်။တနင်္ဂနွေနေ့ထုတ်လွှင့်ပြသခဲ့တဲ့ American ခြေစိုက် CNN ရုပ်သံဌာနကသတင်းတောက် Farid Zakaria နဲ့ဒေါက်တာဆန်းစုကြည်တို့ရဲ့တရားတွေ့ဆုံမိန့်ခွန်းကိုမတ်အင်ဂျင်နိုင်ကကောက်နှုတ်တင်ပြပေးပါလိမ့်မယ်ခင်ဗျာ
။ဒေါက်တာဆန်းစုကြည်ဟာသူ့ရဲ့ American ပြည်ထောင်စုနဲ့ကုလသမဂ္ဂခီးစဉ်အဆုံးမတက်ခင်နယူးယောက်မြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ရုံးမှာ CNN သတင်းတောက် Farid Zakaria ကတရားတွေ့ဆုံမိန့်ခွန်းခဲ့တာပါ။လက်ရှိမြန်မာနိုင်ငံမှာသဘောထားတင်းမာတဲ့ဆီယနာရှင်အုပ်ချုပ်တဲ့စနစ်ကနေဒီမိုကရေစီအသွင်ကူးပြောင်းရေးလှုပ်ဆောင်နေတဲ့ကာလမှာနိုင်ငံတကာဖိအားပေးမှုတွေလိုအပ်နေသေးတယ်လို့အများကထင်နေချင်းတစ်ဖက်မှာလည်းပိတ်ဆို့အရေးယူမှုအားလုံးကိုရုပ်သိမ်းဖို့အမေရိကန်ဘက်ကဒီသတင်းပတ်အတွင်းဆုံးဖြတ်ခဲ့တာဆိုတော့တကယ်ပဲမြန်မာနိုင်ငံအနေနဲ့ဖိအားပေးတာမျိုးမလိုရတော့အောင်တကယ်တိုးတက်မှုတွေရှိနေသလားလို့မစ္စတာဇကာရီယာကဒေါက်တာဆန်းစုကြည်ကိုမေးမြန်းခဲ့ပါတယ်ဒီမေးခွန်းကိုဒေါက်ဆန်းစုကြည်တုံ့ပြန်တာကတော
့ I think we have made enough progress for us to try to move on to another stage.
ကျမတို့လုံလောက်တဲ့တိုးတက်မှုတွေလုပ်ခဲ့ပြီလို့ထင်ပါတယ်။နောက်ထပ်တဆင့်တက်လှမ်းမှုကျမတို့ကစူးစမ်းနေတာပါ။အားလုံးပြီးတဲ့နောက်မှာပိတ်ဆို့အရေးယူမှုဆိုတာကျမတို့ရဲ့လှုပ်ဆောင်မှုတွေမှာအကူအညီပေးရုံပဲဖြစ်ခဲ့ပါတယ်။ American Congress ကကျမတို့ရဲ့မိတ်ဆွေတွေကိုကျမရှင်းပြခဲ့တာကပိတ်ဆို့အရေးယူမှုဆိုတာကျမတို့အင်အားချိနေပြီးတော့တာမာမှုမရှိတဲ့အချိန်မှာဂျိုင်းတောက်လိုပဲအထောက်အကူပေးပါတယ်။ဒါပေမဲ့အခုချိန်မှာဒီဂျိုင်းတောက်ကိုဖြုတ်ပြီးတော့ကိုယ့်ရဲ့ကြွက်သားတွေကိုတန်မာလာအောင်လုပ်ကိုလုပ်ရပါတော့မယ်
။ဒါပေမဲ့လည်းလွှတ်တော်မှာစစ်တပ်က25ရာခိုင်နှုန်းပါဝင်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကြောင့်စစ်တပ်ကိုကြော်လွန်ပြီးဆောင်ရွက်လို့မရတဲ့အခြေအနေရှိနေတဲ့အချက်ကိုမစ္စတာဇကာရီယာကထောက်ပြပြီးမေးမြန်းရမှာဒေါက်ဆန်းစုကြည်ကအခုလိုဖြေဆိုပါတယ
်။ Yes they are because we do believe in the rule of law.And we accept the constitution for what it is for the moment.
ဟုတ်ပါတယ်စစ်တပ်ကရှိနေပါသေးတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့အနေနဲ့တရားဥပဒေစိုးမိုးရေးမှာယုံကြည်မှုအပြည့်အဝရှိနေပြီးလက်တလောအခြေအနေအရဖွဲ့စည်းပုံအခြေခံဥပဒေအသက်ဝင်နေသေးတဲ့၍ကျမတို့ဒီဖွဲ့စည်းပုံကိုလက်ခံထားပါတယ်။ဒါပေမဲ့လည်းကျမတို့ဒီဖွဲ့စည်းပုံကိုပြင်ဆင်ကြပါတယ်။ကျမတို့ရွေးကောက်ပွဲကာလတုန်းကဖွဲ့စည်းပုံပြင်ဆင်ရေးကိုဂရိပေးထားခဲ့တာပါ။
မြန်မာနိုင်ငံနဲ့ပတ်သက်ရင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကအစဉ်တစိုက်ထောက်ပြနေတဲ့ရခိုင်ပြည်နယ်ပြဿနာကိစ္စကိုလည်းမစ္စတာဇကာရီယာကဒေါက်တာဆန်းစုကြည်ကိုမိခဲ့ပါတယ်။အထူးသဖြင့်ဗုဒ္ဓဘာသာနိုင်ငံဖြစ်ပြီးနိုဘယ်ငြိမ်းချမ်းရေးဆုရှင်တဦးဦးဆောင်နေတဲ့နိုင်ငံမှာမွတ်စလင်လူနည်းစုတွေကိုညှဉ်းပန်းနှိပ်စက်တာအကြမ်းဖက်တာတွေဘာကြောင့်ဖြစ်နေရသလဲဆိုတဲ့မေးခွန်းအပေါ်မှာတော့
Well,It's been led by a Nobel Peace Prize winner only since the end of
ဒီ Nobel ငြိမ်းချမ်းရေးဆုရှင်ကလည်းပြီးခဲ့တဲ့မတ်လကမှနိုင်ငံကိုဦးဆောင်ရတာပါ။ကျွန်မစံတာပြုခဲ့သလိုတဟဇတာဖြစ်မှုနားလည်မှုနဲ့တီးခန့်ခွင့်လွှတ်မှုစတဲ့အချက်တွေဖြစ်လာဖို့ကြိုးစားတဲ့နေရာမှာကျွန်မတို့ပြဿနာတွေအများကြီးရှိပါတယ်။ရခိုင်ပြည်နယ်ကပြဿနာကိုအဖြေရှာဖို့ကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကိုဖွဲ့စည်းခဲ့ကြတာကိုကြားမိမှာပါ။အဲဒီတော့ကလည်းဒီလိုပြဿနာတွေကဘာတွေလဲဓာရီဘာကြောင့်ဖြစ်ရသလဲဆိုတော့ရှင်မေးတဲ့မိကွန်းနေအတိုင်းကျမတို့အမေးခံရပါတယ်။အခုလို့ကြုံကြိုက်တုံပြောပြရမယ်ဆိုရင်ကျမတို့ရင်ဆိုင်နေရတဲ့ဒီပြဿနာတစ်ခုလည်းမဟုတ်ပါဘူး။ဒါပေမဲ့လည်းနိုင်ငံတကာအတိုင်းအဝိုင်းကဒီတစ်ခုလည်းကိုယ်ပဲအာရုံစိုက်နေကြတာပါ။ဒါကြောင့်ကျမတို့အနေနဲ့ရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းတဲ့အချိန်မှာနိုင်ငံရေးပါတီအတော်များများကစန့်ကျင်ခဲ့ကြပါတယ်။အခုလည်းအကြောင်းမျိုးမျိုးနဲ့စန့်ကျင်နေတော့ပါပဲ။ဒါကြောင့်အခက်အခဲတွေနဲ့ကျမတို့ရုန်းကန်နေရပါတယ်။
အင်းကြီးတရုတ်နိုင်ငံရဲ့မြန်မာအပေါ်လွှမ်းမိုးမှုနဲ့အများစိုးရိမ်နေတဲ့မြစ်စုံဆယ်စီမံကိန်းအကြောင်းကိုလည်းမစ္စတာဇကာရီယာကဒေါက်ဆန်းစုကြည်ကိုမေးမြန်းခဲ့ပါတယ
်။ I don't think China is trying to dominate us. I think everywhere big powers do.
တရုတ်ဟာကျမတို့ကိုလွှမ်းမိုးမှုရှိအောင်ကြိုးစားနေတယ်လို့ကျမမထင်ပါဘူး။ဘယ်နေရာမှမဆိုအင်အားကြီးနိုင်ငံတွေကစီးပွားရေးအရာလက်ဦးမှုရအောင်သူတို့စွမ်းနိုင်တဲ့လောက်ကြိုးစားကြတယ်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့အခုခေတ်ဟာတန်တမန်ရေးနီးနဲ့လှုပ်ဆောင်တဲ့ခေတ်ကိုရောက်လာပါပြီ။တရုတ်ဟာကျမတို့ရဲ့အင်းကြီးချင်းနိုင်ငံမှာမြန်မာနိုင်ငံလွတ်လပ်ရေးရပြီးကတည်းကတရုတ်နဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိခဲ့ပြီးအဲ့ဒီအတိုင်းကျမတို့ဆက်ပြီးတော့တည်ဆောက်သွားမှာပါ
။ဒါအပြင်အတိုက်ခံကောင်းဆောင်အဖြစ်မြပောင်းများစွာနေအကျေချုပ်ခံထားရတဲ့အချိန်ကနေအခုတိုင်းပြည်ရဲ့ကောင်းဆောင်ဖြစ်လာတဲ့အချိန်မှာဘလို့ကွာခြားချက်တွေရှိခဲ့တယ်လဲဆိုတဲ့မေးခွန်းကိုတော့ကွာခြားမှုတိတ်မရှိကြောင်းနဲ့နေအကျေချုပ်ခံထားရစဉ်မှာဆုံးဖြတ်ချက်အများအပြားကိုကိုယ့်ဘာသာကိုယ်ပဲပို့ပြီးချမှတ်ခဲ့ရကြောင်းဒေါက်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ရှင်။